လူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ်
တော်တာရှင်များရှင်လန်းကျမ်းမာကြပါစေဒီကနေ့နှုတ်ပြတ်တတာအတွေ့ယူစရာအစီအစဉ်မှာကျမကေတီနဲ့အတူကျမမက်နှင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်မက်ကီတီရေမင်္ဂလာပါမင်္ဂလာပါမနှင်းစီတော်တာရှင်များလည်းမင်္ဂလာပါနော်မက်ကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင
်ခံနိုင်ရည်စွမ်းရည်ခွန်အားတက်တည်ရှိတဲ့လူတစ်ယောက်အကြောင်းကိုပြောပြချင်ပါတယ်ဘာမွန်ပြည်နယ်မန်ချက်စတာမြို့မှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်လေးပဲဖြစ်ပါတယ်။တစ်ခေါက်တမားဘရုစ်ဝိတ်တစ်ပင်ခုတ်လဲနေတဲ့ထင်းယူဒေါ်ဟာဆယ်အေကကျယ်ဝန်းပါတယ်။ဘရုစ်နဲ့သူ့ရဲ့တူဘရိုင်းန်ဝိတ်အဖွဲ့သားရစ်ဂျာဗစ်တို့နဲ့အတူတကွလုပ်ကင်ခဲ့ကြပါတယ်။1992ခုနှစ်ဒီဇင်ဘာလရဲ့နေ့တနေ့နက်နက်9နာရီခွဲအချိန်လောက်မှာမထင်မမှတ်တဲ့အချိန်အတွင်းမှာဂျာဗစ်ကတစ်လုံးများပတ်ထားတဲ့ဂျိုးကိုတင်းဖို့အတွက်တန်ဂျိုးများကိုရစ်တင်လိုက်တဲ့အခါတစ်လုံးများကမြေကြီးထဲကိုရုတ်တရက်ကျုံဝင်သွားပြီးတင်းနေတဲ့တန်ဂျိုးကတစ်ဆွဲရင်ကိုဘရုစ်ထစ်ထားတဲ့ထင်းယူပင်ကြီးတပင်နဲ့တိုက်မိအောင်နောက်ပြန်ဆွဲဆောင်သလိုမျိုးဖြစ်သွားပါတယ်။အဲ့ဒီအခါမှာပေတရာကျော်လောက်မြင့်တဲ့ထင်းယူပင်ကြီးဟာရိမ်းထိုးလှုပ်ရှားပြီးတပြောင်းပြောင်းမြည်ကဘရုစ်ဝိတ်ရှိရာကိုလဲကျလာပါတော့တယ်။ဘရုစ်ဝိတ်ကနောက်ကျော်ခိုင်းပြီးတပင်တပင်ကိုဖြတ်နေတဲ့အတွက်ဘရုစ်ဝိတ်အပေါ်ကိုပိတ်ကျသွားပါတော့တယ်။ဂျာဗစ်ကပထမဆုံးတွေ့ပြီးဘရိုင်ယန်ဝိတ်စီကိုအကြောင်းကြားကတခြားအကူအညီတောင်းခံဖို့အတွက်တယ်လီဖုန်းဆက်ဖို့တချိုးတည်းပြေးလာခဲ့ပါတယ်။မန်ချက်စတာမြို့ရဲ့ Northshire စေယုံမှာဆရာဝန် Novotny ကိုလမ်းပြီးဖုန်းဆက်လိုက်ပါတယ်။ဆရာဝန် Novotny ဟာလည်းဆေးအိတ်ကိုဆွဲပြီးအပြေးအလွာကားဖြင့်ထွက်လာခဲ့ပါတယ်။စေတနာဝန်ထမ်းအရေးပေါ်စစ်တပ်သားများကအရင်ရောက်နေပြီး Bruce Wayne ရဲ့ဒဏ်ရာများကိုစမ်းသပ်ကြည့်ခဲ့ပါတယ်။ဒဏ်ရာကတော်တော်ပဲပြင်းထန်နေပါတယ်။Bruce Wayne ရဲ့အင်ဂျီကိုလှန်ကြည့်လိုက်တဲ့အခါမှာတော့ရင်ဘက်မှာရှိတဲ့အရေးပြားများကအိတ်ဆက်နေပြီးဟိုနေရာဒီနေရာတွေမှာမတိမတာပြာနှန်းနေပါတော့တယ်။နှကြက်နဲ့ရင်ဘက်ကိုနားထောင်ကြည့်လိုက်တဲ့အခါမှာတော့အသက်ရှူတဲ့မကြားရသလောက်နီးပါးဖြစ်နေပါတယ်။အဆောက်နှစ်ဖက်စလုံးပေါက်နေတဲ့ပုံဖြစ်နေတယ်။ Bruce Wayne ဟာမိနစ်ပိုင်းအတွင်းမှာပဲတေဆုံးသွားနိုင်တဲ့အခြေမှာရှိခဲ့တယ်။ဝိတ်ကတော့သူ့ကိုယ်သူအားပေးနေခဲ့ပါတယ်။ငါနေကောင်းသွားမှာပါလို့တွေးနေခဲ့တယ်။ဘရုစ်ဝိတ်ဟာငယ်ရွယ်စဉ်အချိန်ကပဲအထီးခိုက်များခဲ့သူဖြစ်ခဲ့တယ်။ဘာမွန်တောင်ကုန်းမှာသူဟာကြီးပြင်းလာခဲ့ပြီးရှစ်နှစ်သားအရွယ်ကစပြီးအိမ်နီးချင်းတူရဲ့လဲမှာစပြီးအလုပ်ဝင်လုပ်ခဲ့ပါတယ်။နှစ်လရာသည်အလီလီကူးခဲ့တာနဲ့အမျှမတော်တဆထိခိုက်ဒဏ်ရာရမှုများလည်းများလာခဲ့ပါတယ်။ဒီအတွေ့အကြုံတွေကသူ့ကိုခံနိုင်ရင်ရှိဖို့တတ္တိကိုပေးခဲ့ပါတယ်။ဝိတ်ဟာအသက်43နှစ်ရှိပြီးဖြစ်တယ်။23နှစ်တာပါရမီဖြည့်ဖက်ဖြစ်ခဲ့သူဂျန်နက်အသက်20အရွယ်သမီးကြီးကင်ဒစ်နဲ့18နှစ်အရွယ်သားငယ်ဘရက်တို့အတွဲဝိတ်တယောက်ကြံ့ခိုင်တန်ဆွမ်းဖို့လိုအပ်တယ်လို့သူ့ကိုယ်သူခံယူထားခဲ့ပါတယ်။တပင်ပိတ်ထားတဲ့ Bruce Wayne ဟာအသက်ကိုမြင့်ရှူရင်တတိမလွတ်အောင်ကြိုးစားရုန်းကန်နေချိန်မှာဆရာဝန်ကိုစောင့်လို့မဖြစ်တော့ဘူးလို့အရေးပေါ်စိတ်တက်သားကဆုံးဖြတ်ပြီးကြောမီပြားနဲ့စောင့်တိန်နဲ့ကဲဆယ်ရေးပကက်ထဲကိုထည့်ကာအရေးပေါ်လူနာတင်ရင်ရက်ထားတဲ့နေရာကိုထမ်းလာခဲ့ကြပါတယ်။လမ်းမှာပဲဆရာဝန်နိုဘော့တနီနဲ့ဆုံပြီးဆရာဝန်ကစမ်းသပ်ဖို့ရန်အတွက်ထမ်းစဉ်ကိုချခိုင်းလိုက်တယ်။နိုဘော့တနီကဘရုစ်ဝိတ်ကိုဘယ်လိုခံစားရလဲလို့မေးလိုက်တဲ့အခါဆိုးပါတယ်။ဒါပေမဲ့ရက်ပိုင်းအတွင်းအလုပ်ပြန်မလုပ်နိုင်အောင်တော့မဆိုးလာသေးပါဘူးလို့ဘရုစ်ဝိတ်ကရက်ရက်လေးပြုံးရင်းပြန်ဖြေခဲ့ပါတယ်။ဆရာဝန်ကဘရုစ်ဝိတ်ရဲ့ရင်ဘက်ကိုတေချာစွာပဲစမ်းသပ်ကြည့်ခဲ့ပါတယ်။နံရိုးများကျိုးနေရုံမကပဲခါရိုးပါကျိုးနေတာကိုတွေ့ရပါတယ်။ရင်ဘက်ကိုနှစ်ချက်နဲ့နားထောင်ကြည့်တဲ့အခါညာဘက်အဆုတ်ကအသက်ရှူတန်တက်တက်ကြားရပြီးဘဲဘက်အဆုတ်ကတော့အသက်ရှူတန်လုံးဝမကြားရသလောက်ဖြစ်နေပါတယ်။ကိုယ်အတွင်းမှာလည်းလေများနဲ့ပြည့်ဖောင်းနေတဲ့အတွက်လေများကိုထုတ်ပစ်ဖို့ရန်လိုအပ်နေတယ်။ဒါကြောင့်ဆရာဝန်နိုဘော့တနီဟာ Maxine Sudan at the Tango, Jingang Dingo, Todun Lai B, Lim Yago, Topia Kevare, Bruce Wakaro, Saya Lucia, Shida Loba, Chano Atana, Mamsoying Banelo, Najemu Jaga, Pion and Kevade, Luna de Yensigo, Yaldore, Camaro, Bruce Wayes, and neither Jenna Wayle, Yashinirago, Duyavare, Wakas, neither go, Hi, Jen, Ming Womani Babu, no, no, no set their car, the neither got Josa Bionbi. Gomini Babu Shin Lu Pigare. Benetan Yoshi and now down by Bamon Pine Seyongo Bielwa Mountain Nizi Way Chini Pian Sula Rago Seawon Nubotri the Dita Milite Dwe Gago Shin Shopi Memeli Mang Babu Yimango Lambi Biolai Bare Seawonga Quesi Dago Topi Nyaben Nayuna Changago Quesi Dabi Quelai Bare A Bago Lay Sutare Len and Nayi A Dringo Lai Sene Chima Wait the Chuck Lima Doma Dwaga Babu ဝေးရရင်ပတ်ထဲမှာပိတ်မိနေတဲ့လေးတွေအပြင်ဘက်ကိုရှုကနေပန်းထွက်လာပါတော့တယ်ဆရာဝန်နိုဘော့တနီဟာဝိတ်တတတတတရှိအောင်ပြုလုပ်ပေးနေခဲ့ပါတယ်ဘရုစ်ဝေးရစနီးတဲ့ဂျန်နယ်ဝေးလေသူ့ရဲ့ခင်မွန်းတဲ့အနာကိုလာပြီးအားပေးနေပါတယ်ဘင်နင်တန်ကိုလူနာတင်ရင်ရောက်သွားတဲ့အချိန်မှာအရေးပေါ်ကုသရေးအဖွဲ့တစ်ဖွဲ့ကအစင်းနဲ့စောင့်ဆိုင်နေခဲ့ပါတယ်တမန်ရဲ့ကြည့်တဲ့အခါတင် ပြောပြပါမယ်။တင်ပါနှစ်ဖက်လုံးမှာအစစ်ကနေပြုတ်ထွက်နေတယ်။ခွဲစိတ်ကူဆရာဝန်များကဝိတ်ကိုနိုင်ပေါင်းများစွာခွဲစိတ်ကူတာပေးခဲ့ကြပါတယ်။ဒါပေမဲ့ဝိတ်ရဲ့ရင်ဘက်ကထွက်နေတဲ့သွေးများကိုတော့တိတ်အောင်မစွမ်းဆောင်နိုင်တဲ့အတွက်ပစ္စည်းပစ္စည်းပို့ပြီးစုံနေတဲ့
အယ်ဗီနီဆေးရုံကိုပို့ပေးလိုက်ကြပါတယ်။အယ်ဗီနီဆေးရုံမှာခွဲစိတ်ကူဆရာဝန်များကတညာလုံးအလုတ်လုပ်ကင်ကြပြီးဝိတ်ရဲ့နံရိုးတဝိုက်ကသွေးလွတ်ကြောသွေးပြန်ကြောများကိုပြုပြင်ချုပ်လုပ်ပေးကြပါတယ်။နောက်ပိုင်းမှာတော့အရိုးကူဆရာဝန်ကြီးတဦးကကြောရိုးနှက်ကြောစီးမှာစိုက်နေတဲ့အရိုးစာများကိုဖယ်ရှားပေးလိုက်ပါတယ်။အဲ့ဒီနောက်ကြောရိုးကိုနေသားတကျပြန်ဖြစ်အောင်ကြောရိုးကိုတမ်မနီချောင
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ ဆိုတဲ့ယုံကြည်ချက်ကပိုပြီးခိုင်မာလာခဲ့ပါတယ်။ Bruce Wayne ဖိုးကတော့လုပ်ငန်းကိုင်ငန်းနှေးကွေးသွားတာဟာယာယီအခိုက်အတန့်များပဲဖြစ်ပါတယ်။သူဟာလုံးဝနေကောင်းလာဖို့နှိစက်လာတာနဲ့အမျှအလုပ်ပြန်လုပ်ဖို့ပိုပြီးစိတ်အားထက်သန်လာခဲ့ပါတယ်။သူကပြုံးရရင်နဲ့ဒီလိုပြောခဲ့ပါတယ်။လူဘဝဆိုတာတိုးတောင်းလွန်းလာပါတယ်ဗျာ။ဒါကြောင့်မို့ကိုဘောကိုတစ်ပင်တစ်ပင်လဲကြတယ်ဆိုတဲ့အသေးအဖွဲကိစ္စလေးကြောင့်ကိုသွားရမယ်လမ်းခီးကိုအတားအဆီးအဖြစ်မခံနိုင်ဘူးဆိုတာပဲဖြစ်ပါတယ်။ဝိညာဉ်အသက်တာအတွက်ခွန်အားယူစေချင်ပါတယ်။တေးဥစရာတူဖြစ်တဲ့မက်ကတော့ဖ်ကိုခွဲစိတ်ခံတဲ့ခေါ်ဆောင်သွားတဲ့အချိန်မှာသူကသူ့မိသားစုကိုရောမအခန်းကြီး၈အငယ်၂၈ဟာစံစာအုပ်ထဲမှာရှိနေသေးပဲဆိုတာသတိရကြပါလို့ပြောခဲ့ပါတယ်။မက်ကအသင်းတော်ခေါင်းမိုးပေါ်မှာရေခဲများဖယ်ရှားနေစဉ်ရေခဲတုံးကြီးတုံးပြိုကျလာပြီးခြေထောက်မှာထိခိုက်ဒဏ်ရာရခဲ့တယ်။ဒဏ်ရာပြင်းထန်တဲ့အတွက်ဒူးအောက်ပိုင်းကိုဖျက်ပစ်ဖို့ဆရာဝန်များကဆုံးဖြတ်ခဲ့ကြပါတယ်။ဆေးရုံကဆင်းလာပြီးတဲ့နောက်မက်ကဘေးတက်ကလထိုင်နဲ့အသင်းတော်ကိုနှစ်ပတ်မြောက်တက်ရောက်နိုင်ခဲ့တယ်။တတိယပတ်ရောက်တဲ့နနက်မှာတော့သူအိယာကနိုးလာတဲ့အချိန်မှာဖြူဘက်ဖြူရော်ဖြစ်ပြီးအသက်ရှူမဝသလိုခံစားရပြီးတဲ့နောက်သားဖြစ်သူရဲ့လက်ထဲမှာပဲမက်ခါအဆုတ်ထဲသွေးခဲပြီးဆုံးမသွားခဲ့ပါတယ်။ဖျားကြောင့်အတင်းသားများထံသွားရမယ့်အစားမက်ခါသူကက်တင်ရှင်ထံဝင်စားသွားခဲ့ပါတယ်။မက်ရဲ့ဖခင်ဝူဒီတမ်ကတော့ရောမအခန်းကြီး၈အငယ်၂၈ဟာစံစာအုပ်ထဲမှာရှိနေသေးပဲဆိုတာသတိရကြဆိုတဲ့သားဖြစ်သူရဲ့စကားကိုအစဉ်ပြန်ပြောင်းပြောလို့ရှိပါတယ်။သူ့ဘဝတစ်လျှောက်လုံးကြုံရတဲ့ဘဝမှာအခြေအနေအရရက်ကိုဖျားရှင်ဟာစိုးရက်ဖြစ်ကနေကောင်းကြီးခံစားရမယ့်အခွင့်အလမ်းများအဖြစ်ပြောင်းလဲခဲ့ကြောင်းဝူဒီသိရှိနားလည်ခဲ့ရပြီးဘဝကို ဒီတစ္ဆာတရားဖြင့်တပည့်တော်တို့အားသခင်ယေရှုခရစ်တော်စင်ချမှုပေးခဲ့ပါတယ်။ဒါကြောင့်ခမည်းတော်ဖခင်အလိုတော်မရှိရင်စာငဲ့တကောင်များမြေပေါ်သို့မကြရလို့မိန့်တော်မူခဲ့ခြင်းဖြစ်ပါတယ်။ရှမသက်ခရစ်ခန်းကြီး10အငယ်29မှာသင်တို့အဖအခွင့်မရှိရင်စာငဲ့တကောင်များမြေပေါ်သို့မကြရ။ဒီစာငဲ့တကောင်ကိုတော်မှဖခင်သခင် ဖျားရှင်ရဲ့လက်ရာများကိုအံ့ဩသွားစေပါれ။ကိယေရှုခရစ်တော်ရဲ့မိန့်တော်မူချက်မှာဖျားရဲ့ဖန်ဆင်းခြင်းလက်ရာစစ်များရဲ့အံ့ဖွယ်ရာများနောက်ွယ်မှာကိုရောရဲ့အံ့ဖွယ်ဂရုပြုမှုတာဝန်ယူမှုကရှိနေကြောင်းကိုဒီအရာအဖြစ်သိကြရပါれ။ယောမအောရစာခန်းကြီး10အငယ်27မှာဖျားသခင်ကိုချစ်တော်သူဒီဟုသောကျမ်းစီတော်မူခြင်းအတိုင်းခေါ်တော်မူသောသူတို့၏အကျိုးကိုခတ်သိမ်းသောအရာတို့သည်တဏှီတညွတ်ထီးပြုစုကြသည